မြန်မာစစ်တပ်ပိုင်းကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့တောင်ကိုရီးယားစတီးလ်ထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ POSCO ကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းဖို့တုံ့တန်နေပြီလို့ဒီကိစ္စနဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုကပြောပါရယ်။မြန်မာစီးပွားရေးဥပိုင် Limited MEHL မှာထည့်ဝင်ထားတဲ့ POSCO ရဲ့ share 80ရာခိုင်နှုန်းကိုရောင်းပြမလား။ဒါမှမဟုတ် MEHL အခက်ခဲဖြစ်သွားအောင်လို့ကျန်တဲ့ share 30ရာခိုင်နှုန်းကိုဝယ်ယူမလားဆိုတာစဉ်းစားနေတယ်လို့ဆိုပါရယ်။ share 30ရာခိုင်နှုန်းရဲ့တန်ဖိုးကဘယ်လောက်ရှိမလဲဆိုတာကတော့ချက်ချင်းမသိနိုင်သေးပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းမှာလုပ်ကိုင်နေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေအပေါ်ရှယ်ယာဝင်နေတဲ့လူခွင့်ရေးတက်ကြွအလုပ်ရှာသူတွေရဲ့ဝေဖန်ပြစ်တင်မှုတွေထွက်လာချိန်မှာ POSCO ကုမ္ပဏီရဲ့သတင်းထွက်ပေါ်လာတာပါ။ဥပိုင်နဲ့တွဲလုပ်နေတဲ့လုပ်ငန်းတွေရပ်ပစ်ပြီးတော့မြန်မာနိုင်ငံကထွက်ခွာသွားကြတဲ့စီးပွားရေးလုပ်ငန်းတွေထဲမှာ Australia က Woodside Petroleum ၊ယင်းနံလုပ်ငန်းကုမ္ပဏီနဲ့ဂျပန်က Kirin Holding အချို့ရဲ့လုပ်ငန်းတွေလည်းပါပါတယ်။မြန်မာစစ်တပ်ပိုင် MEHL ကိုအမေရိကန်ပြည်ထောင်စုပြည်ထောင်နဲ့ EU ဥရောပသမဂ္ဂကတံခတ်ပိတ်ဆို့ထားပေးပါပြီ။ POSCO ကုမ္ပဏီကတော့2019ခုနှစ်ရွှင်ကြအရေးပေါ်ပေါက်ခဲ့တဲ့အချိန်ကစပြီးတော့ဥပိုင်ကုမ္ပဏီကိုအကျိုးအမြတ်တွေခွဲဝေပေးတာမျိုးမရှိဘူးလို့ဆက်တိုက်ပြောဆိုလာတာပါ။အရေးယူတံခတ်မှုတွေကသူ့အပေါ်တရားမှုရှိမှာမဟုတ်ဘူးလို့ပြောဆိုထားတဲ့ POSCO ကုမ္ပဏီကစစ်အာဏာသိမ်းမှုနဲ့ MEHL တိုက်ရိုက်ပတ်သက်နေမယ်ဆိုရင်တော့သူ့ဘက်ကဆောင်းမှုတွေလုပ်မယ်လို့ပြောဆိုထားတာဖြစ်ပါတယ်။